ဇူလိုင်လ၁ရက်ဂျာမနီအခြေစိုက်ထွန်ချာဗီလာသတင်းမှာမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဘယ်သူနိုင်မလဲဆိုတဲ့သတင်းဆောင်မတဲ့ပုံဖော်ပြခဲ့ပါတယ်။၂၀၂၁ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနဲ့အတူမြန်မာနိုင်ငံဟာစစ်တပ်နဲ့ခုခံရေးဖွဲ့တွေကြားကအလွန်တရာခါးသီးတဲ့စစ်ရေးပဋိပက္ခတွေနဲ့ကြုံတွေ့ရင်ဆိုင်ခဲ့ရပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လည်းအခုဖြစ်ပေါ်နေတဲ့ပြည်တွင်းစစ်မှာဘယ်သူကအသာစီရမလဲ။အကြံဖက်အင်အားသုံးတဲ့စစ်တပ်လားပျောက်ကြားနီးနဲ့ခုခံနေကြတဲ့ပြည်သူအဖွဲ့တွေလားဆိုတာအိနီချင်းနိုင်ငံတွေရခေါင်းဆောင်တွေနဲ့ကမ္ဘာတဝန်းလေးလာသူတွေကမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်6ပတ်အတွင်းကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးသတင်းပေးပို့ချက်တွေဝေဖန်ချက်တွေဆန်ရကျွမ်းကျင်သူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေနဲ့အတူသုံးသပ်အဖြေစာကြတာတွေလည်းပေါ်ထွက်လာခဲ့ပါတယ်အရှာတိုင်းသတင်းရဲ့မြန်မာစစ်တပ်စစ်ရှုံးကြီးစပြီလားဆိုတဲ့သုံးသက်ဝေဖန်ချက်တရမှာတော့လူကြုံကြီးဆိုင်ရာကြွကျင်သူဆောင်းမရှင်အန်ထိုနီဒေးဗစ်ကစစ်တပ်အာဏာသိမ်းခဲ့ချိန်မှာမြန်မာနိုင်ငံရဲ့အခြေအနေညှို့လင့်စရာမရှိတော့ဘူးလို့သူ့အနေနဲ့တွေးထင်မိခဲ့ပေမဲ့ခုခံရေးလှုပ်ရှားမှုတွေအာကောင်မုံတံပြန့်ဖြစ်လာပဲလို့ယုံကြည်ခဲ့ကြောင်းပြောဆိုပါတယ်အလားတူဝါရှင်တန်ခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကသူတို့ဒီမိုက်ကယ်မာတင်ကလည်းမြန်မာစစ်တပ်ရဲ့နောက်ဆုံးခြေလှမ်းများဆိုတဲ့စာရင်းတစ်စောင်ရေးသားခဲ့ပါတယ်။ဒါ့အပြင်မြန်မာသူတို့ဒီရဲမျိုးဟိန်းနဲ့လူကတ်စ်မန်ယာတို့ရဲ့စာရင်းတစ်စောင်မှလည်းမြန်မာဒီမိုကရေစီရေးအတွက်ပုံမစည်းလုံးပြီးပုံမထက်မြက်ညီညွတ်တဲ့အင်အားစုတွေလိုအပ်ကြောင်းတစ်ဖက်မှာလည်းသူတို့ဒီမိုက်ကယ်မိုက်တင်ကမြန်မာစစ်တပ်ဟာဆက်လက်ရှင်သန်ရေးအတွက်အလေးအနက်ရုန်းကန်ရမယ့်လက္ခဏာတွေပေါ်လွင်လာနေကြောင်းရည်သားဖော်ပြခဲ့ပါတယ်တိုက်ပွဲဝင်လူသူလက်နက်ဆိုင်ရာအချက်အလက်တွေကလည်းအချိန်နဲ့အမျှပြောင်းလဲနေတာပါပြည်သူခုခံရေးတပ်ဖွဲ့ PDF မှာတပ်သားတသိန်းဝန်းကျင်စုဆောင်ထားပြီးအဲ့ဒီထက်က40ကျော်နှုန်းကိုတမရိုးကျလက်နက်တွေလက်လုံတနတ်တွေတပ်ဆင်ပေးထားကြောင်းပြောဆိုပါတယ်ရေရှားတိုင်းဆောင်မရှင်အန်ထိုနီဒေးဗစ်ကတော့ PDF တပ်သား20ကျော်နှုန်းအောက်ကသာလက်နက်တပ်ဆင်ပေးထားကြောင်းဖော်ပြပါတယ်ဒါပေမဲ့ဖော်ဝင်တပ်သားအစီအတွဲအတိအကျကိုတော့မသိရတဲ့အပြင် NUG နဲ့ PDF ကြားအမိန့်ပေးအမိန့်ခံစနစ်လည်းမထူထောင်နိုင်သေးတဲ့အကြောင်းလဲသတင်းမှာဖော်ပြပါတယ်။ညီချင်းရင်းနဲ့လူငုံရင်းဆိုင်ရာမြန်မာ Institute MIPS ကဦးမင်းစောဦးကလည်း PDF အဖွဲ့ဝင်တမန်ကြီးဆရာခန်တို့ဝင်းကျင်ကိုသာမုံပြန်တနတ်တွေတက်ဆက်ပေးနိုင်သေးကြောင်းအဲ့ဒီကိန်းငန်းကလည်းဖန်စီထင်းသိမ်းရောင်းမိခဲ့တဲ့လက်နက်တွေနဲ့တိုက်ပွဲတွေအတွင်းတွေ့ရှိခဲ့တဲ့လက်နက်တွေစီးရင်အပေါ်အခြေခံထားတာဖြစ်ကြောင်းလဲပြောဆိုပါတယ်လက်နက်ချုပ်တက်မှုတွေပုံပြီးအရေးကြီးတာကတော့ PDF တွေအတွက်ကြီးစံမလုံလောက်တဲ့ပြဿနာဖြစ်ကြောင်းသတင်းမှာဖော်ပြပါတယ်ဇူလိုင်လ3ရက်ဘောက်ကောက်ပို့သတင်းမှာတော့ထိုင်းနိုင်ငံ၄ဘိုင်နယ်အတွင်းမြန်မာဂျက်တိုက်လေကြင်တစ်စီးဝင်ရောက်သွားခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတင်းမာမှုတွေပေါ်ပေါက်လာနေတဲ့အကြောင်းဘောက်ကောက်ပို့သတင်းကဖော်ပြပါတယ်ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယော့ချန်ဟိုချာအနေနဲ့ဒီကိစ္စအပေါ်အရေးမကြီးတဲ့ဖြစ်ရအဖြစ်သဘောမထားပဲလေပိုင်းနဲ့ကျူးကျော်မှုအဖြစ်သတ်မှတ်ဖို့အမျိုးသားလုံခြုံရေးနဲ့ပြည်သူလူထုဆက်သွယ်ဆက်ဆံရေးဆိုင်ရာကိစ္စအဖြစ်သဘောထားဖို့ချူလာတန်ကွန်တက်ကတူအာဆီယံလေ့လာရေးဌာနပညာရေးဆိုင်ရာညွှန်ကြားရေးမှူး PD ရှရီဆကနာကတတိပေးပြောဆိုလိုက်ပါတယ်အဲ့ဒီဖြစ်ရအပေါ်ထိုင်းနိုင်ငံစစ်တပ်အနေနဲ့အမျိုးသားလုံခြုံရေးကိစ္စအဖြစ်ရှုမြင်မယ်လို့ယုံကြည်ကြောင်းထိုင်းနိုင်ငံမှာအချိန်နဲ့တပြင်းညီဆုံးချက်ကြည့်ရှုရစနစ်ရှိကြောင်းဒီကိစ္စဖြစ်ပြီးချက်ချင်းပဲမြန်မာစစ်တပ်ဘက်ကိုဆက်သွယ်အကြောင်းကြားခဲ့ကြောင်းအဲ့ဒီဖြစ်ရပေါ်ရှုဘတန်တမာရေးကိစ္စအဖြစ်တကယ်ပိတ်ဆွေးနွေးမှာဖြစ်ကြောင်းလဲပြောဆိုပါတယ်ဒါအပြင်မြန်မာဟာအာဆီယံအဖွဲ့ဝင်ဖြစ်တဲ့အပြင်အနီးကအိန္ဒိယချင်းလည်းဖြစ်ကြောင်းမိတ်ဆွေမပီသားတဲ့ပြောဆိုပြုမှုဆက်ဆံလာရင်တော့မကောင်းတဲ့အကျိုးဆက်တွေပေါ်ပေါက်လာမှာဖြစ်ကြောင်းလဲပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချူလောင်လောင်ကွန်တက်ကတူနိုင်ငံတကာဆက်ဆံရေးပို့ချသူဆရာတဦးကလည်းမြန်မာဂျက်လိရင်ဝင်ရောက်လာခဲ့တာဟာထိုင်းနိုင်ငံရဲ့အမျိုးသားလူကြုံရေးအပေါ်ချေချောက်မှုအဖြစ်မရှိမြင်ကြောင်းထိုင်းနဲ့မြန်မာဟာအိန္ဒိယချင်းမိတ်ဆွေနိုင်ငံတွေသာဖြစ်ကြောင်းလည်းပြောလိုက်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံအစိုးရရဲ့လူကြုံရေးဆိုင်ရာအကြံပေးကော်မတီတဦးကတော့အဲ့ဒီဖြစ်ရအပေါ်ထိုင်းနိုင်ငံရဲ့လေကြောင်းကာကွယ်ရေးစနစ်မှာအာဏာချုပ်တဲမှုတွေရှိနေတယ်ဆိုတာကိုပြသနေကြောင်းလည်းဘောက်ပို့သတင်းကဖော်ပြပါတယ်ခင်ဗျာ။